Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VO American တန်ခါနေ2024ခုနှစ်ဇွန်လ29ရက်စာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3251အပြင် VO ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နိုင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်မမအမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီရွေးကောက်ပွဲအတွက်ကိုဒီကနေ့ညမှာပထမဆုံးအကြိမ်စကားဆစ်ထိုးကြပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နဲ့အာဆီယံအတွင်းမှုချုပ်တို့ဒီကနေ့တွေ့ဆုံပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်တခါဒီရခိုင်ပြည်နယ်ကရသေးတောင်မောင်တော်ဘူတိတောင်မြို့နယ်သုံးခုမှာကျမကြီးဆောင်ရှားမှုပေးနေတာတွေကိုယာယီရက်ဆိုင်လိုက်တယ်လို့ MSF ကကြေညာပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မွန်ကြီးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောင်းနယ်မန္တလေးဆက်နောက်ချိုကျောင်းမဲမိုးကုတ်မြို့တို့မှာတိုက်ပွဲဆက်ပြင်းထန်နေတာမှာနောက်ချိုနောက်ဆုံးအခြေအနေကိုဒေသခံက
မြို့ပြားဆောက်ဆောက်ဒိတ်တက်ကိုတိမ့်တော့ကကကလေးနဲ့လာကြပါစစ်ပိုက်တာဒီနေ့မနေ့က၅လုံးကျော်ပါနောက်ခေါင်းပြလိုက်မစရုံကြီးမင်းဆိုင်လန့်ထူတာ၄လုံး
နောက်ဝင်းနမိတ်တာယုံဆရာတော်ရုတ်ကလပ်ဘကိုးဆင်မြူကွင်းသုတ်တံမှာမိပူဇော်ခဲ့ပါတယ်။ဒါ့အပြင်ဝင်းနမိတ်တာယုံဆရာတော်ပြတ်ခတ်ခံရမှုတာဝန်ရှိသူတွေကိုရည်ယူပေးဖို့ NUG မြို့သားညီညွတ်ရေးဆိုတာကတောင်းဆိုလိုက်ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကျသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုင်းနှဆိုင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ဒီသမ္မတဂျိုးဘိုက်ဒန်နဲ့ Republican Party ကဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီကနေ့ညမှာပထမဆုံးအကြိမ်စကားဆစ်ထိုးကြမှာပါ။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာပြုလုပ်မဲ့စကားဆစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးတော့ CNN ဝါရင်သတင်းတောက်တွေဖြစ်ကြတဲ့ Jake Tapper နဲ့ Dana Bush တို့က Moderator တွေအဖြစ်နဲ့မေးခွန်းတွေဦးဆောင်မေးကြားဝင်ဆွေးနွေးသွားကြမှာပါ။၄နှစ်တစ်ကြိမ်ကျင်းပလေးရှိတဲ့ American သမ္မတရွေးကောက်ပွဲရာသီမှာအစောဆုံးကျင်းပတဲ့စကားဆစ်ထိုးပွဲဖြစ်ပြီးတော့ November 5ရက်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်တွေကိုစည်းရုံးနိုင်ဖို့အတွက်သူတို့နှစ်အောင်လုံးအတွက်အရေးကြီးတဲ့ပွဲလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်ဘက်ကသတိသားဖြတ်ချခွင့်တိုင်းပြည်ရဲ့ဒီမိုကရေစီအခြေအနေနဲ့စီးပွားရေးအခြေအနေတွေကိုအဓိကထားဆွေးနွေးခြင်းနဲ့အကြောင်းသူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေပြောတာကို American သတင်းတွေမှာ COP ကဖော်ပြကြပါတယ်။သမ္မတဟောင်းထရမ့်ဘက်ကတော့ငွေကြေးဖောင်းပွားမှုအများပြည်သူလုံခြုံရေးနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုဆွေးနွေးညှိနှုံခြင်းနဲ့အကြောင်းသူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေကပြောဆိုထားကြပါတယ်။ရွေးကောက်ပွဲဝင်ဖို့ Republican Party ကသမ္မတဟောင်းထရမ့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်အခုချိန်ထိတရားဝင်မကြေညာသေးတယ်လို့ Democratic Party ကလည်းသမ္မတဘိုင်ဒန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကြေညာသေးပါဘူး။ဒါပေမဲ့သူတို့နှစ်ယောက်ပဲသမ္မတလောင်းတွေအဖြစ်ဝင်ပြိုင်ကြမယ်လို့မှတ်ယူထားကြပါတယ်။
ဒီအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပဲစကားစစ်ထိုးပွဲဆိုင်ရာစီကံသစ်တွေကိုချမှတ်လိုက်ပါပြီ။သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီနေ့ဇော်လာ29ရက်နေ့ညမှာကျင်းပမဲ့စကားစစ်ထိုးပွဲမှာပြီးခဲ့တဲ့2020ရွေးကောက်ပွဲကာလတုန်းကကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာလို့ကတောင်းကနေမဖြစ်အောင်စီကံသစ်တွေချမှတ်လိုက်တာပါ။တယောက်ပြောမပြီးခင်တယောက်ကကြားဖြတ်ဝင်ပြောတာနှောက်ယှက်တာမျိုးတွေမဖြစ်အောင်တယောက်ပြောနေတဲ့အချိန်အခြားတယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှဖြစ်ပါတယ်။ပြင်ပကပြည်သက်တွေရဲ့ဂျားဝင်ဆွတ်ဖက်အော်ဟစ်တာမျိုးတွေမရှိအောင်လဲစကားစစ်ထုတ်ပွဲမှာပြည်သက်တွေပါဝင်တက်ရောက်ခွင့်ပေးမထားပါဘူးခင်ဗျာ
လေဗနွန်အပေါ်ဒီတိုက်ခိုက်ဖို့နဲ့စစ်ပွဲမြေပြင်ချက်မဲ့အစ္စရေးရဲ့အစီအစဉ်တွေကိုအနောက်နိုင်ငံတွေကအားပေးနေတယ်လို့တူရကီသမ္မတကဆွဆွဲလိုက်ပါတယ်။အခုဆိုရင်လေဗနွန်ကိုတိုက်ခိုက်ဖို့အစ္စရေးတို့ကလှုပ်ဆောင်နေတာကိုအနောက်အင်အားကြီးနိုင်ငံတွေကအနောက်ကနေအစ္စရေးကိုအားပေးနေတာမြင်ရတယ်လို့သမ္မတရီဂျက်ပ်တာယီအာဒိုဝန်ကလွှတ်တော်မှာပုတ်ထုတ်နေတော့ကပြောကြားခဲ့တာပါ။အစ္စရေးတပ်တွေနဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့လေဗနွန်ကဟက်စ်ဘိုလာအဖွဲ့ကြားအပြန်အလှန်နေဆက်ဖြတ်ကျော်ပစ်ခတ်မှုတွေဖြစ်နေတယ်လို့ပဋိပက္ခတွေကြီးထွားလာတဲ့အပေါ်စိုးရိမ်မှုတွေရှိနေချိန်မှာတူရကီသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ရုရှားပစ်တဲ့ဒုံးကျည်နဲ့ drone 20ကျော်ကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့တယ်လို့ပြောလိုက်ပါတယ်။ရုရှားကညဘက်မှာပစ်လိုက်တဲ့ဒုံးကျည်တွေနဲ့ drone ရင်23စင်းတို့ကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးစနစ်ကအလုံးပစ်ချနိုင်လိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီနေ့ပြောလိုက်တာပါ။ရုရှားကစစ်သူပောင်ဒုံးကျည်6ခုနဲ့ပစ်ခတ်ခဲ့ကြောင်းယူကရိန်းလေတပ်ကပြောပေမဲ့ဗန်နီယာရီကိုပစ်မှတ်ထားတိုက်ခတ်တယ်ဆိုတာကိုတော့ထုတ်ပြောတာမရှိပါဘူး။ ဒေတာရွန်ရာရှိတွေရဲ့ပြောဆိုချက်တွေအရကတော့ရုရှားဒုံးကျည်တွေဟာယူကရိန်းနိုင်ငံတောင်ပိုင်းကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါရရှင
်ဂျွန်လ29ရက်ဒီကြတာရင်းနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်စစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူသွားတဲ့ဆရာတော်ကြီးဗတ်တန်တာမုနိန်တာဘိဝင်သားရဲ့ဇာပနအခမ်းအနားကိုဒီကနေ့ပဲခိုးမြို့မှာကျင်းပခဲ့တာမှာအနေနဲ့အရရက်ကဆရာတော်တန်ဃာတော်တွေကြွားရောက်လာပြီးတော့တရားဓမ္မတွေဟောကြားခဲ့တယ်လို့လူပေါင်းရာချီဆရာတော်ကြီးကိုနောက်ဆုံးလာရောက်ကာရဝပြုခဲ့ကြပါတယ်။ဝင်းနေမိတာယုံကြောင်းတိုက်ကနေဆရာတော်ကြီးရဲ့ရုပ်ကလပ်ကိုကရဝိတ်ဖောင်တော်နဲ့လောင်တိုက်တော်ကိုတည်ယူသွားချိန်မှာလဲတကာတကမတွေအပါအဝင်ဒေသခံတွေကလိုက်ပါပို့ဆောင်ခဲ့ကြတယ်လို့လမ်းဘေးတစ်ဖက်တစ်ချက်ကနေဖူးမြော်ကာရဝပြုသူတွေအများပြားရှိခဲ့ပါတယ်။ဆရာတော်ဗတ်တန်တာမုနိန်ဒရာဘိဝင်တာဟာတက်တော်88နှစ်တိတ်ခါတော့58ဝါမှာပြန်လွန်တော်မြူသွားခဲ့တာဖြစ်ပါတယ်ဆရာတော်ကြီးရဲ့အယုတ်ပြာကိုတောက်ကြနေကြရင်စစ်တောင်းမြစ်ထဲမှာမျောဖို့စီစဉ်ထားကြောင်းဇာပနအခမ်းအနားစီစဉ်မှာဖော်ပြထားပါတယ်စစ်တပ်ရဲ့ဗျမ်းမာပြစ်ခတ်မှုကြောင့်ဝင်းနေမိတာယုံဆရာတော်ကြီးပြန်လွန်တော်မြူသွားရတဲ့အပေါ်မှာမကျေနပ်မှုကိုပြသတဲ့အနေနဲ့သခိုင်းတိုင်းအပါအဝင်ဒေသတချို့ကတန်ဃာတော်တွေဟာစစ်တပ်နဲ့စစ်ကောင်းဆောင်ဘုကြုံမှုကြီးမင်းအောင်လှိုင်ကိုဗုဒ္ဓဝိနည်းတော်နဲ့အညီကန်ဆောင်တပိတ်မှောက်နေကြပါတယ်ရှင်
ကုလသမဂ္ဂရဲ့အတွင်းမှုချုပ်နဲ့မြန်မာနိုင်ငံဆိုင်ရာအထူးသံနဲ့အာဆီယံအတွင်းမှုချုပ်တို့မြန်မာကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ဂျူလီဘီရှပ်နဲ့အာဆီယံရှေ့တောင်အာရှနိုင်ငံများအဖွဲ့အတွင်းမှုချုပ်ဒေါက်တာခေါခင်ဟွန်တို့ဒီနေ့တွေ့ဆုံပြီးမြန်မာနိုင်ငံအကြောင်းကိုဆွေးနွေးခဲ့ကြတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာရှိတဲ့အာဆီယံအတွင်းမှုချုပ်ရုံးမှာဒီနေ့ဇွန်လ29ရက်နေ့မှာအခုလုံတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာပြည်ဒေသတွင်အထုတ်ဆောင်ရွက်မှုတွေကိုအမြင့်ဖလှယ်ခဲ့ကြပြီးအထူးသဖြင့်အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖော်နေအောင်အာဆီယံနဲ့ကုလသမဂ္ဂရဲ့ပံ့ပိုးမှုတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါရင်မကမြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနေအောင်အာဆီယံအကြိုပန်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဒီအာဆီယံထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံဝန်ကြီးချုပ်ဟောင်းလင်းဖြစ်တဲ့ဂျူလီဘီရှော့ကိုကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးထံအဖြစ်ဧပြီလ5ရက်နေ့ကတာဝန်ပေးခဲ့တာပါခင်ဗျာ
။ရခိုင်ပြည်နယ်ကဒီရသေးတောင်ဘူသေးတောင်မောင်တော်မြို့နယ်တွေမှာလူသားချင်းစာနာမှုလုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MFSF ကကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာမဆင်မချင်အကြမ်းဖက်မှုတွေနဲ့လူသားချင်းစာနာကူညီမှုတွေလှုပ်လို့မရနိုင်လောက်အောင်ကန့်သတ်မှုတွေကြောင့်လုပ်ငန်းတွေကိုယာယီရပ်ဆိုင်းတယ်လို့ဒီနေ့ဇွန်လ29ရက်နေ့နေဆွဲနဲ့ဒီပြင်သစ်နိုင်ငံအခြေစိုက် MSF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပြင်လူနည်းစုအတိုင်းဝိုင်းတွေအားလုံးအတွက်လိုအပ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုရရှိအောင်လို့ MSF ကရွေးရှားဆေးကန်း14ခုနဲ့လိုက်လံကူတာပေးခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါဗျ။ရဲအကန့်အသတ်ရှိ MSF ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အတွက်အဲ့ဒီသူတွေအနေနဲ့ကျန်းမာရေးဆောင်ရှောက်မှုလုံးဝရတော့မှာမဟုတ်တော့တာကိုလည်းထောက်ပြထားပါဗျ။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာ MSF ရဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေကို2023ခုနှစ်ထဲကပုံမှန်မလုပ်နိုင်ခဲ့တာပါ။2024ဧပြီလ15ရက်နေ့ကတော့ဗိုလ်သီတောင်မြို့နယ်ထဲမှာရှိတဲ့ MSF ရုံးနဲ့ဆေးကန်းမီးရှို့ခံရတာကိုလည်းမှတ်တမ်းထင်ထားတယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။ပြည်ပကားရဲ့အတွင်လူအသက်တွေနဲ့ပိုင်းဆိုင်မှုတွေတမင်ဖြက်စီးခံနေရတာအတင်းအကျပ်စစ်သားစုဆောင်းခံနေရတာအိုးအိမ်ဆွတ်ဘေးလွတ်ရာပြေးနေကြရပြီမဲ့လုံခြုံတဲ့နေရာမရှိဖြစ်နေကြတာနဲ့လူသားချင်းစာနာတဲ့အကူအညီကန့်သတ်မှုတွေကိုရင်ဆိုင်နေရတဲ့ရခိုင်မြောက်ပိုင်းကဒေသခံတွေအတွက် MSF အနေနဲ့အလွန်ကိုစိုးရိမ်နေလို့လည်းဖော်ပြထားပါတယ်ရှင
်ဂျပန်မှာတော့ဖူဂျီမီတောင်ထိပ်ဝတဲမှာသေဆုံးသူအလောင်းတွေတွေ့ခဲ့တယ်လို့ဂျပန်ရဲတွေကထုတ်ပြောလိုက်ပါတယ်ဂျပန်နိုင်ငံဖူဂျီမီတောင်ထိပ်ဝအတွင်းပိုင်းကနေသေဆုံးသူ3ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးအခုအခါရုပ်လောင်း1လောင်းကိုတည်ယူထုတ်လာခဲ့တယ်လို့ဂျပန်ရဲတပ်ဖွဲ့ကဒီနေ့ဇွန်လ29ရက်နေ့မှာပြောကြားလိုက်တာပါ။ကျန်တဲ့ရုပ်လောင်း1လောင်းကိုတော့ရာသီဥတုအခြေအနေပေါ်မူတည်ပြီးစောက်ကြဒါမှမဟုတ်အဲ့ဒီနောက်ပိုင်းမှာတည်ယူကြိုးပမ်းမယ်လို့လည်းဆိုပါတယ်။ဒီနေ့ညနေပိုင်းမှာပဲမိုးသီးထန်စွာရာသွန်းမှာကြောင့်ရုပ်လောင်းတည်ယူတဲ့အစီအစဉ်ကိုတော့ခိတရက်ဆိုင်ထားပါတယ်။သေဆုံးသူတွေဘယ်သူဘဝဆိုတာကိုတော့သေချာမသိရသေးဘူးလို့ပေ12,000ကျော်မြင့်တဲ့ဖူဂျီတောင်ကိုသေဆုံးသူတွေအတူတူတက်ခဲ့သလားဆိုတာကိုလည်းမသိရသေးပါဘူး။ သေဆုံးသူတွေကိုမီးတောင်ထိပ်ဝခြေဝန်းတဲ့ကမီတာအနည်းငယ်လှမ်းတဲ့တနေရာစီမှာရှာဖွေတွေ့ခဲ့တာပါမီးတောင်တက်ခွင့်ပြုတဲ့ရာသီမရောက်ခင်မှာပဲအဲ့ဒီတောင်တက်သမားတွေဟာရှီဇိုကာပြည်နယ်ဘက်ချမ်းကနေတက်ရောက်ခဲ့တာလည်းဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းဖူဂျီမီးတောင်ကိုတက်ရောက်သူ3သိန်းလောက်ရှိပြီးတောင်ထိပ်ကနေနေထွက်လာတဲ့ရှုကင်းကိုကြည်တာအခုနှစ်ပိုင်းတွေအတွင်းတောင်တက်သူတွေပိုများလာတာကြောင့်စိုးရိမ်မှုတွေလည်းရှိလာနေပါတယ်ခင်ဗျာမင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တရဲ့2024ခုနှစ်ဇွန်လ29ရက်ခြေသာရင်းညနောက်ဆုံးအထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေစက်တိုက်ပြောပြပေးမှာပါပထမဆုံးကတော့ရှမ်းမြောက်နယ်မန္တလေးဆက်နောင်ချိုကြောင်မဲမုတ်ကုတ်တို့ဘက်မှာတိုက်ပွဲတွေပြင်းထန်နေတာပါရှမ်းပြည်နယ်နောင်ချိုကြောင်မဲနယ်မန္တလေးတိုင်းကမုတ်ကုတ်မြို့တွေမှာစစ်ကောင်စီနဲ့ TNLA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဟာဆက်ပြင်းထန်နေပြီးလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသာထိခိုက်မှုတွေဆက်ရှိနေပါတယ်ဒီ3ရက်တာပဲရှိတဲ့တိုက်ပွဲအတွင်းမှာတော့ TNLA ကနောင်ချိုနဲ့ကြောင်မဲမြို့ကအစိုးရဌာနတချို့ကိုသိမ်းယူခဲ့တယ်လို့စစ်ကောင်စီတပ်စခန်းနှစ်တာအစဉ်ကျော်သိမ်းယူခဲ့ကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်18ဦးလက်နက်ချခဲ့ကြောင်းကိုလည်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့စစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရဲ့နောက်ဆုံးချင်းတွေသတင်းပေးပို့ချက်ကိုအခြေခံပြီးကိုအောင်ပြပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပါတယ်။၃ရက်မြောက်နေ့တိုက်ပွဲဒီကနေ့မနက်ပိုင်းမှာတော့ TNLA ပူးပေါင်းတပ်တွေသိမ်းလိုက်တဲ့အမှတ်606ဒုံးတက်ရင်ကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ပုံကျဲတာတွေရှိခဲ့ကြောင်းနဲ့ Crown ဘီလက်မြေစက်ရုံမှာလက်နက်ကြီးကြီးကျခဲ့တာတွေရှိခဲ့ကြောင်း PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူက VOA ကိုအခုလိုပြောပါတယ်
။ဒီဟာမြို့ပြား606ဒုံးတက်ကိုသိမ်းတာအသိတော့ဒီကကသာလေနဲ့လာကြတော့တက်လိုက်တာနဲ့ဘူးမနဲ့ဒီနေ့မနဲ့ကငါးလုံးကျဲတော့နောက်ခေါင်းပြလိုက်မစရုံကြီးအဲ့ဒါမင်းဆိုင်လန့်ထူတာအဲ့ထက်ကြလေးလုံးကာဝဲပြတ်တက်စီလေးလုံးကျဘိုင်လာပေါ်ကြွကြပြောဘိုင်လာဆက်ပေါ်အပြစ်စီရတော့မသိသေးဘူးအလူသေးပြလည်းမသိသေးဘူ
း TNLA ပူးပေါင်းတက်တွေကနောင်ချိုမြို့ကိုထိန်းချုပ်ထားတာကြောင့်မြို့ရင်းကိုလည်းလေချောင်းကဘုံကျဲနေကြောင်းဆက်ပြောပါတယ
်အဲမိုးဖလာရုံနဲ့နောင်ချိုပြည်သူစေရုံဘုံကျဲတော်လာတဲ့ဆုပ်ပြည့်ရှင်မကြီးရောအကြီးကြီးဘူးရှင်လွတ်သွားလွတ်သွား
ပြည်သူတွေထိခိုက်တဲ့တရင်လည်းမကြားကြောင်းနဲ့ပြည်သူအများစုနောင်ချိုမြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းပြောပါရယ်ကြောင်မဲဒေသကတအူးကလည်းကြောင်မဲမြို့မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့မနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါရယ
်ကြောင်မဲကတော့ဒီမနေ့ဆောင်လာတဲ့ဆောင်ကတိုက်ပွဲတော်တော်လေးပြင်းထန်ပါတယ်ဒီလိုပို့ဖြစ်နေတာကငါတင်ကားဒီကတိုက်ပွဲတွေဒါရှင်းလို့ငါတင်ကားနေပြပေါ့မနေ့ကတော့ကျေကမ္မတော့တိုက်ပွဲတော်လေးပြင်းတာပေါ့နော်။နိုင်ဝင်ကြတော့တိုက်ပွဲပြပြမှခန်းကိုတိမ်းသွားတာပေါ့နော်။အဲမနေတော့
ဒီကနေ့မှာတော့မြို့ရင်းလက်နဲ့ကြီးကြီးကြတာကြောင့်လူ2ယောက်ထိခိုက်တယ်လို့သိရကြောင်းလည်းပြောရတယ်
။မြို့ရင်းလို့ပဲပြောပါတော့။တို့ကရွက်ွက်တဲ့ကြတော့မြို့အကြီးအကျယ်ကြတာပေါ့။ကြတော့အဲ့မှာကုလလော့စစ်ကလူ2ယောက်ထိခိုက်တယ်ရရတာ။တရားတော့အတက်အညီမစိုးရင်ရပြီမလဲပြင်းထန်တာပေါ့။တယောက်ပါ။တယောက်ကတော့တယောက်ကတော့တိတ်မပြင်းထန်ဘူး။ထိခိုက်တယ်ဟုတ်လို့ရှိရောအဲ့လိုမျိုးရှိရလက်ရောက်ပေါ့။
မိုးကုံမြို့နောက်ပိုင်းချက်ပြင်းဘက်မှာတော့ဒီကနေ့မနက်ပိုင်းကတည်းကပြစ်ခတ်တံတွေကြားနေရပြီးလေကြောင်းကလည်းဘုံကျဲနေတယ်လို့ဆိုရတယ်ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီးတယောက်သေဆုံးတယ်လို့ကြားသိရကြောင်းဒေသခံတဦးကပြောပါတယ
်ဒီနေ့အချိန်မနက်တည်းကပြစ်နေတာမိုးကုံအနောက်ပိုင်းချက်ပြင်းလေနဲ့လည်းပြစ်သွားရပြာလေရင်က၃ကြိမ်လောက်လာရပြာရက်ထဲလည်းကြာတယ်ရက်ပြင်းကြီးရက်ခွက်ကြာတယ်တက်ပြင်းမျိုးမှာလည်းကြာတယ်ဟိုကဘာအေးမှာလည်းကြာတယ်ဗျာလူထားမှလည်းကြတယ်လူထားရက်ွက်ခေါ်လေးရက်ွက်လောက်ကြတယ်လို့ချက်ကြီးရေစကားလည်းမီးလောင်သွားပြီတကယ်လူထားရက်မှာမိကလေးတယောက်ဒီခုံးနေတဲ့လေးပိုင်းကြပြီဆိုတော့ကိုယ့်ရင်နဲ့ကိုယ်ဝင်နေရတာလေကျွန်တော်ပြောနေတော့ကိုဟိုလက်ညကြီးကပြင့်နေရဗျမကြမကြပြင့်နေတာ9မိနစ်ကြာတစ်ခါလောက်7မိနစ်တစ်ခါလောက်ကိုပြင့်နေရတယ်
ဒီကနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ TNLA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး TNLA ပြန်ကြားရေးဌာနရဲ့ Telegram စာမျက်နှာမှာတော့ဒီနေ့မနက်၈နာရီလောက်မှာမိုးကုတ်မြို့အေးစေဒီမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ148စခန်းမနက်၅နာရီမှာကြောက်မဲမြို့ခမာရ910နဲ့902 မနေ့6နာရီလောက်မှနောင်ချိုမြို့ခမာယ114နဲ့66ဒုံးတရင်စကန်စတာတွေကို TNLA ကတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလ25ရက်နေ့ကစတင်လိုက်တဲ့139စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းမှာ TNLA ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း24ခုစစ်ကောင်စီတပ်ဖွဲ့ဝင်18ဦးနဲ့အတူလက်နက်ခဲယံအများပြားသိမ်းယူနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ရှမ်းမြောက်နဲ့မန္တလေးတိုင်းတွေဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုစစ်ကောင်စီဘက်ကထုတ်ပြန်ထားတာမတွေ့ရပါဘူးခင်ဗျာ
။နောင်ချိုကြောင်မဲမုတ်ကုတ်မြို့တွေမှာတိုက်ပွဲတွေဆက်ပြင်းထန်နေတာကိုအောင်ပြောပြခဲ့တာပါ။အခုတော့ဝင်းနမိတ်တယုံဆရာတော်ရုတ်ကလက်စာပနာအခမ်းအနားပါစစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူခဲ့တဲ့ဝင်းနမိတ်တယုံဆရာတော်ရဲ့ရုတ်ကလက်ကိုပုဂိုးစင်ပြူကွင်းသုတ်သံမှာဒီနေ့မိပူဇော်ခဲ့ပါတယ်။ကျန်တဲ့အယူပြတွေကိုစစ်တောင်းမြေထဲမျောသားဖို့လဲစီစဉ်ထားပါတယ်။ဒီစာပနာအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။အခုကြားခဲ့ရတာကတော့ဆရာတော်ကြီးရဲ့နောက်ဆုံးအန်တီမဇာပနာမှာရုပ်ကလက်ကိုရွတ်ဖက်ပူဇော်နေတာလည်းဖြစ်ပါတယ်။စစ်တပ်ကပြစ်ခတ်လို့ပြန်လွန်တော်မူခဲ့တဲ့ဘကိုးမြို့ဝင်းနမိတ်တာယုံဆရာတော်ရဲ့ရုပ်ကလက်ကိုတန်ဃာတော်တွေနဲ့အများပြည်သူဖူးမြော်နိုင်ဖို့ကိုယ့်ရဲ့ကြာအပူဇော်ခံပြီးတဲ့နောက်ဒီလဂျွန်28ရက်ဒီကနေ့မနေ့မှာလောင်တိုက်ပြုလုပ်ထားတဲ့စင်ဖြူကွင်းသုတ်တံမှာမိပူဇော်ခဲ့ပါတယ်။ဆရာတော်ကြီးရဲ့ရုပ်ကလက်ကိုနေ့လယ်ပိုင်းမှာကျောင်းတိုက်ကကရဝိတ်ဖောင်နဲ့လောင်တိုက်ကိုပင်းဆောင်ပြီးလမ်းတစ်လျှောက်မှာတော့လိုက်ပို့တဲ့ကားတွေအပြင်လမ်းလျှောက်လိုက်ပို့တဲ့သူတွေနဲ့လမ်းဘေးတစ်ဖက်တစ်ချက်မှာစောင့်ပြီးဖူးမြော်သူတွေလည်းရှိခဲ့ပါတယ်။ဆရာတော်ကြီးရဲ့နောက်ဆုံးခီးကိုစစ်ကောင်စီတိုင်းအစိုးရအဖွဲ့ဝင်တွေအပြင်ဘကိုးတစ်မျိုးလုံးညီပါလိုက်ပါပို့ဆောင်ကရုပ်ကလက်တော်ကိုညာဘက်မှာမိပူဇော်มาလည်းဖြစ်ပါတယ်။ဝင်းနမိတ်တာယုံဆရာတော်ရဲ့နောက်ဆုံးခီးဇာပနာလိုက်ပါပို့ဆောင်သူတဦးကအခုလိုပြောပါတယ်။
လောင်လိုက်တော်ကိုရောက်ဖို့က6နိုင်ခွဲ9နိုင်တော့ကြောင်းပါလေခင်ဗျာအလုံးကားစီးရေအမှုနဲ့ပါပါဝင်ဝိရုသိနဲ့ပါဝင်အလုံးမောင်းစီး200တော့ရှိပါလေခင်ဗျာဒီကလမ်းကြောင်းနဲ့တို့ရှင်းပြပါလေခင်ဗျာအခုဆိုရင်ဒီအဝင်ထွက်တွေအကုန်လုံးပိတ်ထားပြပါလေခင်ဗျာလူရေကတော့ဘကိုးတစ်မြို့လုံးမဲ့ဆရာတော်တွေလည်းပါတယ်ဟိုဆရာလေးတွေလည်းပါတယ်အကုန်လုံးပါပါလေခင်ဗျာဒီဟိုဟာသူတို့ကအကုန်ကြီးခဲ့တွေအကုန်လာပါတယ်ကျွန်တော်တို့ဒီလည်းဒီကဝန်ကြီးချုပ်တွေအကုန်လာပါတယ်ခင်ဗျာသိရှိမယ်မိသက်ရှိမယ်မော်တော်ဘိုက်ကယ်ရှိမယ်နောက်နေနေလုံးလုံးကြီးတို့ချလာပါတယ်ခင်ဗျာ
ဆရာတော်ကြီးရဲ့ကျွင်းကြံတဲ့အယိုးပြာကိုဒီလဂျွန်28ရက်မနေ့ဖန်မွန်တက်12နာရီမှာကရဝိတ်ဖောင်တော်နဲ့ပင်းဆောင်ပြီးတိန်စရက်မြို့ကစစ်တောင်းမြစ်ထဲမှာမျောသွားမှာဖြစ်ပါတယ်ဆရာတော်ကြီးဟာဒီလဂျွန်29ရက်နေ့ကမန္တလေးတိုင်းငဇွန်မြို့နယ်ပကြီကံမလမ်းပိုင်းမှာစစ်တပ်ကပစ်လိုက်တဲ့တနတ်တန်ရာနဲ့ပြန်လွန်တော်မူသွားတာဖြစ်ပြီးကားပေါ်အတူပါလာတဲ့ကံသုံးစင်ဆရာတော်နဲ့ရင်မောင်းဖြစ်သူတို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိတဲ့အလဲပိုင်းတိုင်းတိုင်မူဗိုလ်ချုပ်ကြည်ခိုင်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်အစောပိုင်းကကာကွယ်တပ်ဖွဲ့တွေပြစ်ခတ်လိုက်တာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့အခင်းဖြစ်ပွားရာနေရာကနေအသက်မသေးဘဲကြံရိပ်ခဲ့တဲ့မျက်မြင်သက်သေတဦးဖြစ်သူကံသုံးစင်ဆရာတော်ကဖြစ်စဉ်အသေးစိတ်ကိုပြန်ပြောပြမှသာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်ဆရာတော်ကြီးပြန်လွန်မှုတာနဲ့ပတ်သက်ပြီးအာဏာသိမ်းစစ်ကောင်ဆောင်ပိုချုံမှုကြီးမင်းအောင်လှိုင်ကတောင်းပန်စာပေးပို့ခဲ့ပြီးသူ့အနေနဲ့ဝမ်းနဲ့ကြေကွဲမိကြောင်းဖော်ပြထားတယ်လို့ဆရာတော်နှစ်ပါးစီးလာတဲ့ကားဟာသာသနာရေးအမှတ်အသားမပါဘဲအိမ်စည်းကားဖြစ်ပြီးအချိန်ပြင်းစွာမောင်းနှင်တာအပြင်မှန်ချစစ်ဆေးခံယူဖို့တားမြစ်ခဲ့ပေမဲ့ဆက်လက်မောင်းနှင်သွားတဲ့အတွက်ကြောင့်ပြစ်ခတ်ခဲ့ရတာပါလို့ဝန်ခံထားပါတယ်ဆရာတော်ကြီးပြစ်ခတ်ခံရပြီးရက်တက်တက်တပတ်အတွင်းမှာပဲမြင်းချံမျိုးအထွက်စခမကြီးဝါကဆရာတော်တပတ်တနက်ပြစ်ခံရပြီးပြန်လုံတော်မူခဲ့ပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒေသကာကွယ်တပ်ဖွဲ့ PDF တွေပြစ်ခတ်တာပါလို့သတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့စစ်တပ်ဘက်ကပြစ်ခတ်တာလို့ပြောဆိုနေကြပါတယ်ဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရလို့ပြန်လွန်တော်မူတာအပြင်ຫນွေဥတော်လိုင်းရေးမှာစစ်တပ်ကပြစ်ခတ်မှုကြောင့်ပြန်လွန်သွားတဲ့ဆရာတော်တွေအကြောင်းမဲ့ဖမ်းဆီးထောင်ချခံရတဲ့ဆရာတော်တန်ဃာတော်တွေကိုအာဏာသိမ်းစစ်ကောင်းဆောင်ကိုယ်တိုင်ဝန်ခံတောင်းပန်ဖို့စကိုင်းတိုင်းနဲ့မကွေးတိုင်းတဲကဆရာတော်တွေကပတ်တနေကုစနာကန်ဆောင်တပိတ်မှောက်တာတွေပြုလုပ်နေကြပါတယ်ဆရာတော်ကြီးပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနိုင်ငံလုံးပူဆွေးနေချိန်မှာပဲစစ်တပ်ထောက်ခံတဲ့မျိုးချစ်ရဟန်းတော်များတမကရန်ကုန်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဆရာတော်တပါးကကံသုံးစင်ဆရာတော်ကိုအပြစ်တင်လိုက်ပါတယ်။ကံသုံးစင်ဆရာတော်ဟာနိုင်ငံရေးဒေသန္တရဘူတုဒ္ဒအာနယ်ပြီးမှန်အလုံးပိတ်မောင်းခိုင်းတဲ့အတွက်ကြောင့်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အောက်ခြေတပ်မတော်သားတွေကိုအရေးမယူစေချင်ဘူးလို့စစ်တပ်ထောက်ခံတဲ့မီဒီယာတို့ကမှပြောကြားသွားပါတယ်ခင်ဗျာ။
ဝင်းနမိတ်တာယုံဆရာတော်ရုတ်ကလပ်ဘကိုးစင်မြေကွင်းတုတ်တံမှာမိပူဇော်ခဲ့တာကိုကိုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့ဒီဆရာတော်ကြီးကိုပြက်ကတ်မှုတာဝန်ရှိသူတွေကိုရိပ်ယူပေးဖို့ NUG ကတောင်းဆိုလိုက်တာပါ။ဘကိုးဝင်းနမိတ်တာယုံဆရာတော်ကိုစစ်တပ်ကပြက်ကတ်ခဲ့တဲ့ဖြစ်ရမှာအစင်းစင်တာဝန်ရှိသူတွေကိုရိပ်ယူပြစ်ပေးဖို့လိုတယ်လို့စစ်ကောင်စီအနေနဲ့တာဝန်ခံဖို့ NUG မြို့သားညီညီအစုအကတောင်းဆိုလိုက်ပါတယ်။ဝင်းနမိတ်တာယုံဆရာတော်ဗဒန္တာမုန်နိန်တာဘိဝန္တရုတ်ကလတ်တော်မိပူဇော်တဲ့ဒီနေ့မှာတဝန်းနဲ့တဝန်းလာကို NUG ယာယီသမရဒူဝလရှိလာပေးပို့လိုက်တာနဲ့ပတ်သက်ပြီးသမရယုံပြောခွင့်ရဥကျော်စောကိုမေးထားတယ်မယင်ချင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
တနေ့နဲ့ပြစ်ခတ်ခံရပြီးတော့ဗောလေပြန်လွန်တော်မူသွားတဲ့ဒီပကိုးကဝင်းနေမိတယုံဆရာတော်ရဲ့ရုတ်ကလတ်ကိုဗောနော်ဒီကနေ့သူတို့ဒါမိပူဇော်ကြဖို့လည်းရှိတယ်ဆိုတော့ဒီဆရာတော်ရဲ့ဒီနောက်ဆုံးဒီဇာပနာအခမ်းအနားနေ့မှာပေါ့နော်အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရာကြီးဘက်ကနေပြီးတော့လဲတဝင်းလွှာပေးပို့တာတွေ့ရပါတယ်ဆိုတော့ဒီတဝင်းလွှာကိုဘာကြောင့်ပေးပို့ရတာလဲဆိုတာရှင်းပြပေးပါရှင့
်ဒီဆရာတော်ကြီးလောက်ချန်ခံရတာပေါ့နော်ပြတ်သက်ခံရတဲ့အင်မတန်မှပထမဆုံးပြောရအောင်ဆိုအင်မတန်မှဝင်းနေချီကွဲဖို့ခေါင်းပါတယ်ဒီလိုသာသနာမှာထူးချွန်တဲ့ဘဘောဆိုထူးချွန်တဲ့ဆရာတော်ကြီးတပါးကျန်တော်မူသွားတာအစားထိုးမရတဲ့ဆုံးချုပ်မှုတစ်ခုပေါ့နော်ဗုဒ္ဓဘာသာဝင်တယောက်အနေနဲ့ပြောမယ်ဆိုရင်နောက်ပြီးတော့မြန်မာနိုင်ငံမှာအတွက်ဆိုရင်လည်းဒီမှာမြန်မာနိုင်ငံမှာဒီသာသနာအကျိုးဆောင်ရွက်နေတယ်ဆိုတာမြန်မာနိုင်ငံမှာမေတ္တာပွားဖို့တူနဲ့တူကျင်နာဖို့အတွက်ဒီတင်ကြားပို့ချပေးနေတဲ့လမ်းညွှန်ပို့ချပေးနေတဲ့ဆရာတော်ကြီးတပါးဖြစ်တယ်တိုင်းပြည်အတွက်ဗုဒ္ဓဘာသာဝင်တွေကမကောက်မြန်မာနိုင်ငံတကယ်ငုံ့အတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်ပါတယ်။ဒါဒီချိန်ဒီအားတော့ဒီစစ်တပ်ကနေပြောတပ်ဖြတ်တဲ့ဆိုတဲ့ဟာတော့နောက်ဆုံးသူတို့ညာလို့မရတဲ့အခါမှာနောက်ဆုံးဝန်ခံသွားတာစစ်တပ်ကိုယ်တိုင်ဝန်ခံသွားပြီဖြစ်တယ်။မယုံလိုက်ကိုယ်တိုင်လည်းဝန်ခံသွားပြီးသားဖြစ်တယ်ပေါ့နော်။သူရဲ့ဝင်ကြီးကိုလှုပ်ပြီးတော့တောင်းပန်ပြီးတော့တောင်းပန်ခိုင်းနေတော့ဆိုတော့ဒီနေ့မှာဆရာတော်ရဲ့စာပဒါဒီနေ့လို့တော့ကျွန်တော်တို့မျိုးသားညီညွတ်ရေးဆိုအဖွဲ့အနေနဲ့အင်မတန်မှဝင်းနေချေခွဲရတဲ့ဟောင်းယာယီသမရကြီးကသူကိုယ်တိုင်ထုတ်ဖော်ပြောကြားပြီးတော့ဝင်းတော်ပြေဖို့အတွက်ဆုံးဖြတ်တာဖြစ်ပါတယ်။သူဆိုရင်လည်းဝဒဘာသာဝင်တူမဟုတ်ပါဘူး။ခရစ်ယာန်ဘာသာဝင်တိုင်းရင်းသားကချင်လူမျိုးတူဖြစ်ပါတယ်။ဒါပေမဲ့ဒီဝဒဘာသာဝင်တွေချေခွဲဝင်းနေရသလိုသူအနေနဲ့လည်းသမရတယောက်အနေနဲ့ဒီမနက်ငါသားတယောက်အနေနဲ့ဒီဆုံးရှုံးမှုကြီးဟိုဝင်းနေချေခွဲရတဲ့ဟိုသူထုတ်ဖို့ပြောကြတာဖြစ်ပါတယ်အစိုးရဖွဲ့တစ်ဖွဲ့လုံးကလည်းအင်မတန်မှဝင်းနေချေခွဲရတယ်ဆိုတော့ဒါကြောင့်လည်းဒီနေ့မှာတဝင်းလာဖို့တော့ဖြစ်ပါတယ
်အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံတဝမ်းမှာဒီအခုတန်ဃာတော်တွေဆန္ဒပြနေကြတယ်ဒါတန်ဃာတော်တွေဟာသပိတ်မှောက်ကန်ဆောင်နေတာတွေလည်းရှိနေပါတယ်ဆိုတော့ဒီပေါ်မှာNUG ရဲ့သဘောထားရောအမြင်ရောဘယ်လိုရှိပါလဲရှင
်။ဟုတ်ကဲ့။ဒီတော့ပေါ့နော်ကျွန်တော်တို့ဒီတန်ဃာတော်ရဲ့ကိစ္စပေါ့နော်ကျွန်တော်အနေနဲ့လည်းဒီမကျွမ်းကျင်တော့ပြောလို့မပြောတတ်ဘူးပေါ့နော်ဒီကတန်ဃာဒီကန်ဆောင်ဖို့ဟာရှေ့ရရှိတော့ကျွန်တော်နားတယ်ပေါ့နော်။အဓိကကတော့ယရနာ၃ပါးကိုစော်ကားတဲ့ဟောအဲ့ဒီကောင်ကဒီကန်ဆောင်ပြီးတော့ဒီပုဂ္ဂိုလ်တော်လည်းကောင်းအဖွဲ့စည်းတော်လည်းကောင်းဆန်ဆောင်တယ်သူတို့နဲ့မပတ်သက်ဘူးဆိုတဲ့ဟာဆုံးဖြတ်တယ်ဟာဘာလို့ဆိုသာသနာအတွက်ကိုသာသနာအတွက်အန္တရာယ်ရှိတဲ့သာသနာအတွက်ကိုသာသနာဖြတ်စီတဲ့ပုဂ္ဂိုလ်အဖွဲ့စည်းကိုကောင်းဒီကန်ဆောင်တော်လို့နားလည်ဒီဟာတော့ဘာလဲဆိုတော့ကျွန်တော်ဒီစစ်တပ်ကဒီ February 2022ခုနှစ်ကစပြီးတော့အခုထိပေါ့နော်ဒီစင်းစဲရည်ရဆိုရင်လည်းဘုရားဘာသာရေးပေါ့နော်ဘုရားဘာသာတခုတည်းမဟုတ်ဘာသာဘောင်းဆောင်ကိုသူခေါင်းဆောင်တွေကိုသူတို့တပ်ဖြတ်တာဟန်စီတာတော့ဘာသာရေးအဆောက်အဦတွေဖြတ်စီတာဇက်တိုက်လုပ်နေအခုဆိုရင်ချိုချိုစင်းစရာတွေရဆိုရင်ဘာသာရေးခေါင်းဆောင်53ဦးတပ်ဖြတ်ခံရတယ်ဒီစရာတော့အများဆုံးကတော့ဘုရားဘာသာဝင်ဘုရားဘာသာတန်ခါတော့ကိုရင်ယဟန်နေကိုရင်နေသီလရှင်နေစုပေါင်း52ပါးလို့သိရပါတယ်အဲ့တော့သာသနာအတွက်သာသနာဖြတ်လို့ဖြတ်စီလို့သာသနာအတွက်အန္တရာယ်ပြုတယ်သာသနာပေါ့ကြီးအောင်ဦးဆောင်နေတဲ့ယဟန်တန်ဃာတို့ရောတပ်ဖြတ်နေတဲ့ဟိုကန်ဆောင်တာကန်ဆောင်ထက်တယ်လို့ယူဆလို့ယုံကြည်လို့ကန်ဆောင်တယ်ဆိုတာကျွန်တော်ယုံကြည်ပါမယ်
တမန်တော်စစ်ကောင်စီ the matter?
ဝင်းနေမိတာယုံဆရာတော်ပြစ်ခတ်မှုတာဝန်ရှိသူတွေကိုရေးယူပေးဖို့ NUG တောင်းဆိုတာကိုမင်းဂျင်နိုင်ပြောပြပေးခဲ့တာပါအခုတော့ဒေါက်ဆန်းစုကြည်နေလေးလန်တင်နောက်ဆက်တွဲသတင်းပါနိုင်ငံတော်တမငန်ပုတ်ကိုရဲ့တက္ကသိုလ်ရိပ်သာလန်နေအိမ်ကိုဂျန်ကင်းစေးသစ်နဲ့ဩဂတ်စ်လ15ရက်နေ့မှာထပ်လေးလန်တင်ရောင်းချဖို့တရားဝင်ကအမိန့်ချလိုက်တယ်လို့နှိစက်သူတွေကပြောပါတယ်ဒါပေမဲ့ဥအောင်ဆန်းကလေးလန်တင်ရောင်းချဖို့ဝယ်ယူသူကိုအိမ်တွင်းမိုက်ပြနိုင်ဖို့ခွင့်ပြုချက်တောင်းဆိုမှုကိုတော့ခွင့်မပြုခဲ့ပါဘူးရန်ကုန်ကပေးပို့လာတဲ့တရင်ကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ဒေါက်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့ရဲ့ဒီအမွေဆိုင်အိမ်ကိုပြီးခဲ့တဲ့မတ်လ20ရက်နေ့မှာစစ်ကောင်စီတရားရုံးကကြက်ငွေ315ဘီလီယံလေးလံတင်ပြီးတော့ရောင်းချဖို့ကြိုးစားခဲ့ပေမဲ့ဝယ်ယူမဲ့သူမရှိခဲ့ပါဘူးဒါကြောင့်ဒေါအောင်ဆန်းစုကြည်နဲ့အမှုရင်ဆိုင်နေရတဲ့အကိုဖြစ်သူဦးအောင်ဆန်းဦးကမူလခေါ်ထားတဲ့လေလံဈေးကျပ်ငွေ315ဘီလီယံကနေကျပ်ငွေ285ဘီလီယံအထိရှော့ချပြီးတော့ရောင်းဖို့တရားရုံးကိုပြီးခဲ့တဲ့လတွေတုန်းကရှောက်ထားခဲ့တာပါဒီအမှုကိုလက်ခံစစ်ဆေးနေတဲ့ကမာရုတ်တရားရုံးကကျပ်ငွေ300ဘီလီယံအထိပဲရှော့ချသတ်မှတ်ပေးလိုက်တယ်လို့တရားရုံးနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်ဒီအိမ်ကိုဘလို့ပဲဈေးလျှော်ပါစေဝယ်မဲ့သူရှိနိုင်မယ်မထင်ဘူးလို့ဥပဒေပညာရှင်တို့ကပြောပါတယ
်ဒီမှာဆွဲဖို့ကတော့အလားအလုံးနေပါလေဒါတော်တော်ကိုခက်ခဲပြီးတော့မှရှိနိုင်တဲ့အနေဒါအင်တာနေပါလေသမိုင်းမှာဒါကြီးကိုတည့်ခံမဖြစ်ချင်ဘူးပေါ့ကွယ်ဒီအာကြီးထဲမှာဝင်ပြီးတော့လက်ဝင်မချိုးချင်ညာဘူးအဓိကကျနော်အားပါပဲခုနအိမ်ရလဲသမိုင်းဝင်အိမ်ဖြစ်နေတဲ့လူလက်ရှိဒီအမှုတွေတူကြည့်ကြဒေါ်စာစီကြီးရလဲပဲနိုင်ငံရေးဩဇာအမှန်ကြီးရဲ့ပုံကိုဖြစ်နေတဲ့အတွက်ဒါရှောင်နေကြတဲ့သဘောလို့ဇာတ်ရုပ်ကိုတိုင်းမင်းမြင်ပါတယ်
ပြီးခဲ့တဲ့ရုပ်ချင်းတို့ကဦးအောင်ဆန်းဦးကလေးလက်တင်ရောက်ချတာမှာဝယ်သူကိုအဲ့အတွင်းပိုင်းပြသနိုင်မှုအတွက်ခွင့်ပြုပေးဖို့တရားရုံးကိုတင်ပြခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ရှင်တွေကတရားရုံးမှာကန့်ကွက်ခဲ့တာကြောင့်အဲ့အတွင်းပိုင်းပြသနိုင်မှုအတွက်ခွင့်ပြုပေးဖို့မဖြစ်နိုင်သေးကြောင်းတရားရုံးကဆုံးဖြတ်ခဲ့ပါတယ်။အခုတရားရုံးကသတ်မှတ်လိုက်တဲ့လေးလံဈေးသစ်အပေါ်မှာဒေါအောင်ဆန်းစုကြည်ကဘလို့တုံ့ပြန်မလဲဆိုတာကိုတော့မသိရသေးပါဘူး။ကန့်ကွက်မယ်ဆိုရင်တော့အစစ်စစ်တရားရုံးတင်ကန့်ကွက်နိုင်တယ်လို့ဥပဒေကြွန့်ကျင်သူတွေကဖြေကိုပြောပါတယ်။လောလောဆယ်မှာတော့28နှစ်ထောင်ဒဏ်ချမှတ်ခံထားရတဲ့ဒေါက်ဆန်းစုကြည်ကိုသူ့ရဲ့မိသားစုနဲ့ရောရှေ့နေတွင်နဲ့ပါစစ်ကောင်စီကတွေးခွင့်မပေးပါဘူး။ဒါအပြင်ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွင်အနေနဲ့သတင်းမီဒီယာကိုဖြေကြားရင်ဥပဒေအရအေးအယူခံရမှာဖြစ်တဲ့ဆိုတဲ့ကန့်သတ်ချက်ရှိနေတာကြောင့်လက်ရှိအခြေအနေမှာဒေါက်ဆန်းစုကြည်နဲ့ရှေ့နေတွင်ကြားဘလို့လက်ကိုက်တွေ့သွားမလဲဆိုတာလည်းအသေးစိတ်သိဖို့ခက်ခဲနေပါတယ်။တိတသမ923ဧကအကျယ်ဝန်းရှိတဲ့အိမ်အမှတ်54နေအိမ်ဟာ2012ခုနှစ်ဒေါ်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေပြန်လည်လွတ်မြောက်လာခြင်းအမေရိကန်သမ္မတဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေကိုလက်ခံတွေ့ဆုံခဲ့တဲ့သမိုင်းဝင်အိမ်တစ်အိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2000ခုနှစ်မှာဒေါက်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေလိုယူကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ2016ခုနှစ်မှာတော့ဒီအိမ်ကိုဒေါက်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးကအိမ်မကြီးကိုဒေါက်ဆန်းစုကြည်ကရပြီးတော့သူကပြိုပြက်နေတဲ့အိမ်ရသေးကိုသာရလို့မကျင်နဲ့ဖြစ်ပြီးတော့အိမ်ကိုလေးလံတင်ခွဲဖို့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါစုံကြီးခုံရုံးကလည်းပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့မှာဦးဆောင်သူအဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဦးအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်မံပြီးတော့အထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံတဲ့နေကိုလေးလံပစ်ပြီးတော့ခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်စ်လ22ရက်နေ့မှာပြန်လည်အမိန့်ချခဲ့တာကြောင့်အခုလိုလေးလံတင်ရောင်းချဖို့ကိစ္စတွေဖြစ်လာတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တကအာဏာသိမ်းတဲ့နေ့ကစလို့အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်ဒီအထက်က6နှစ်ကိုမနှစ်ဩဂတ်စ်လ1ရက်နေ့ကလူကြီးတသက်ကွင်းနဲ့ရှော့ပေါ်ပေးခဲ့ပြီးဖြစ်ပါတယ် ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နေလေလံဆေးလျှော့လိုက်ပေမဲ့ဝယ်ယူသူမရှိနိုင်တာသုံးသက်ချက်ကိုအလိမ်မှာပြောပြခဲ့တာပါ။မကြာခင်မှာဥအောင်ခရမြမကြီးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာအစီအစဉ်တွေဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဒီ OA season တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်ဇွန်လ29ရက်စက်တာရီညပိုင်းမြန်မာဘာသာ season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။တော်ရရှင်နေတဲ့တွင်နေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာဘိုင်းရဲ့ Facebook စာမျက်နှာကနေတဆင်လဲ message ကနေဆက်သွယ်နိုင်ပါတယ်အခုအစီအစဉ်တွေကို VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းညစင်နိုင်တိဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရေးညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကကျွန်တော်ပြောပြနေကြဂျမိုင်းကဏ္ဍနောက်နေဆက်ဒေတာတိုင်းရင်ဒေတာသတင်းတောက်တွေရဲ့တိုင်းရင်ဒေတာကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့လက်နက်အင်အားအခြေအနေအရေးပါမှုကိုသုံးသက်ထားပါတယ်မြန်မာပြည်တွင်းစစ်အခြေအနေဟာစစ်လက်နက်ပစ္စည်းအင်အားပေါ်မှာအများကြီးမူတည်နိုင်ကြောင်းဥအောင်ခင်ကရေးသားသုံးသက်တင်ပြထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီရဲ့အဓိကအန္တရာယ်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာအုပ်ချုပ်ရေးအာဏာကောင်းဖို့ကျိုးပန်းနေကြပါတယ်။ဒါကြောင့်နေပြည်တော်အထက်တက်သိမ့်မဲ့အရေးအယံမတွေ့ရသေးဘူးလို့မေလ30ရက်နေ့ထုတ် International Crisis Group ရဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်။စစ်အာဏာသိမ်းလို့ပေါ်ပေါက်လာတဲ့တွန်လိုင်းရေးအဖွဲ့တွေကတော့စစ်အာဏာရှင်အပြုတ်တရေးကိုကျွေးကြော်နေကြပြီးမဲ့အကောင့်ချေဖို့လက်နက်ခဲယံအလုံးအလောက်မရှိသေးဘူးလို့မှတ်ချက်ချထားပါတယ်။စစ်တပ်ကတော့အာဏာသိမ်းပြီးတဲ့နောက်စစ်ပစ္စည်းဒေါ်လာတန်းတထောင်ဘိုးလောက်ဝယ်ယူထားတယ်လို့ကုလသမဂ္ဂအထူးကိုယ်စားတော် Tom Andrew မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ယူရှာရှိကဒေါ်လာတန်း400ကျော်ဘူး၊တရုတ်စီကဒေါ်လာတန်း260ကျော်ဘူး၊စင်ကာပူကဒေါ်လာတန်း250ကျော်ဘူးနဲ့အိန္ဒိယစီကဒေါ်လာတန်း50ကျော်ဘူး၊ထိုင်းနိုင်ငံစီကတန်း20ကျော်ဘူးစစ်ပစ္စည်းတွေဝယ်ယူခဲ့ပါတယ်စင်ကာပူနဲ့ထိုင်းကတင်ပြတဲ့အပေါ်ပစ္စည်းကုန်ကြမ်းပစ္စည်းနဲ့စက္ကရိယာတွေကမရှိရင်စစ်တပ်ရဲ့ကပ္ပဆာစက်ရုံတွေစစ်ပစ္စည်းထုတ်လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ်ရရလည်းနဲ့ဆွဲခိုင်ပြီးစကားဆောက်ကိုပြန်လည်တိုက်ခိုက်နေတဲ့ပြည်သူခံစစ်ဟာအရှင်အဟုန်ပြင်းထန်နေစေဖြစ်ပါတယ်လည်းနဲ့အရင်အမြင်ရရှိရေးအတွက်မိမိဘာသာရံမုံငွေရှာတဲ့တပ်ဖွဲ့တွေလည်းရှိနေတုံးပါပဲ။တနင်္ဂနွေလုံးမှာခုခံစစ်စစ်ပွဲနေတဲ့အတွက်စစ်တပ်ဟာရှေ့မြအင်အားကိုပြန့်ခွဲထားရပါတယ်။ဒီအားနည်းချက်ကိုတွေ့ပြီးနေရာတိုင်းမှာတိုက်ပွဲဝင်နေတာဟာຫນွေဦးတော်လှန်ရေးရဲ့အားသာချက်ဖြစ်ပါတယ်။ဒီလိုနဲ့နှစ်လတာရှည်လာတဲ့အခါမှာပျောက်ကြားစစ်ကနေတဆင့်တက်ပြီးလှူရှားထိုးစစ်ဆင်နွှဲနိုင်တဲ့အတွက်စခန်းသိမ်းမြို့သိမ်းမှုတိုက်ပွဲတွေဖြစ်ပေါ်လာပါတယ်။တမတ်ဆယ်ခုစစ်စင်ရေးကုကဲမှုဌာနချုပ်20နဲ့ဖွဲ့စည်းထားတဲ့စစ်ကောင်စီတပ်အင်အားဟာသုံးပုံနှစ်ပုံယိုယွင်းပြုံးတိသွားတဲ့အတွက်တော်လိုင်းရဲ့ဘက်ကစစ်အခြေအနေဖန်တီးတိုင်စွမ်းရှိနေပြီလို့ NUG ကာကွယ်ရေးဝန်ကြီးက3နှစ်ပြည့်အစီရင်ခံစာမှာဖော်ပြပါတယ်။တော်လိုင်းရဲ့မှာလိုအပ်နေတဲ့လက်နက်ခဲယမ်းကိုပြည်သူအလုံးဝေးထောက်ပံ့ငွေနဲ့ဝယ်ယူတာရှိသလိုမဟာမိတ်တိုင်းရင်းသားတပ်တွေကကူညီတာလည်းရှိတယ်လို့ဆိုပါတယ်။တော်လိုင်းရဲ့ဘက်မှာလက်နက်ကြီးတွေမရှိတာဟာအားနည်းချက်ဖြစ်နေတာမို့ဒီလိုအပ်ချက်ကိုဖြစည်းနိုင်မှုကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒါကြောင့်ခရိုင်ထုတ်လုပ်ရေးစခန်းတွေမှာ လက်နဲ့ကြီးနဲ့ဘုံဒီထုတ်လုပ်တဲ့စီမံချက်တွေရှိနေတာလို့ဆိုပါတယ်ဒရုန်းနဲ့ဘုံပြမှုဟာလက်နဲ့ကြီးကိုအစားထိုးနိုင်တဲ့အခြေအနေရောက်လာတဲ့အတွက်ဒရုန်းလေယာဉ်သုံးဆွဲမှုစွမ်းရည်ကိုမြင့်တင်ဖို့တော်လိုင်းရဲ့အဖွဲ့တွေကြိုးပမ်းနေကြပါတယ်။ဒီစီမံချက်အတွက်ရရှိတဲ့ရန်ပုံငွေကိုမဟာမိတ်တိုင်းနာအဖွဲ့တွေနဲ့မျှဝေသုံးစွဲတယ်လို့ဥယျာဉ်မှန်ရဲ့၃နှစ်အစည်းအဝေးခါစားမှာဖော်ပြပါတယ်။စက်တွယ်ရေးတပ်အင်ဂျင်နီယာတပ်မော်တော်ယာဉ်တပ်စတာတွေကိုလည်းဖွဲ့စည်းတည်ထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာစစ်မှုမထမ်းလို့တဲ့လူငယ်တွေတော်လိုင်းရဲ့တပ်ဖွဲ့တွေစီကိုအများအပြားဝင်ရောက်လာတဲ့အတွက်သူတို့ကိုလက်နဲ့တတ်ဆင်မှုပြဿနာဖြစ်လာတယ်လို့ဆိုပါတယ်အထူးသဖြင့်စကိုင်းနဲ့မကွေးတိုင်းမှာအုံနောက်၆ဆရာဖြစ်လာပါတယ် NUG လက်အောက်ခံတပ်တွေကိုတော့လက်နဲ့ခရံပူလုံအောင်မနှဲကြိုးစားနေရချိန်မှာတတ်ထဲဝင်လာသူတိုင်းကိုလက်နဲ့မပေးနိုင်ဘူးလို့မေလ24ရက်နေ့ထုတ်မြေလအတန်ဆောင်းပါးမှာပေါ်ပြပါတယ်လက်နဲ့တက်စင်တာနဲ့ရိတ်ခါရှာရမှာအရင်ကတည်းကအခက်အခဲရှိခဲ့တယ်လို့ဆိုပါတယ်တပ်သားအင်အားများလာပြီးမဲ့လက်နဲ့ခရမလုံလောက်ရင်တိုက်ပွဲမတိုက်နိုင်ဘူးလို့ဆိုပါတယ်ရန်သူလက်နဲ့ကိုလက်နဲ့ဆိုပြီးမဲ့လက်နဲ့ခရသိသိရမိတဲ့နေရာဟာတိုင်းနာတပ်ဖွဲ့တွေကြီးစိုးတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်တိုင်းနာအဖွဲ့ကြောတောက်နောက်ကမရှိတဲ့အညာဒေသဟာတပ်သားတွေကိုလက်နဲ့တပ်ဆင်ဖို့ကိစ္စဟာစိတ်ခေါမှုကြီးဖြစ်နေပါတယ်။ NUG ရဲ့ကွက်ပြင်းနေနီးဗျူဟာမှာလက်နဲ့ဖူလုံရင်းဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်။တအားပလောင်တပ်ကသူ့ဖွဲ့လေ့ကျင့်ထားတဲ့မန္တလေး PDF အင်အားတထောင်လောက်ရှိနိုင်ပေမဲ့စစ်လက်နဲ့ပစ္စည်းကိုမိမိဘာသာဖြစ်တင်းထားရပုံရတယ်လို့လေ့လာတူကဆိုပါတယ်။တပြေညုံနဲ့ကလောင်စစ်စင်ရေးကိုဆင်နွှဲနေပါတယ်။ဒါပေမဲ့ကလောင်စစ်စင်ရေးကိုတန်အန်တန်နဲ့ပူးပေါင်းဖော်ဆောင်တာကြောင့် TNLAS စိုးမိုးနေမီတိုးချဲ့ရေးအစီအစဉ်ရဲ့အစိပ်အပိုင်းတစ်ခုလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
မြန်မာပြည်တွင်စစ်ထဲလက်နက်အင်အားအရေးပါဝင်ကိုဥအောင်ခင်သုံးသပ်ပြောပြခဲ့တာပါအခုတော့အပတ်စဉ်ကျန်းမာရေးခန်းနာပါဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးကြိုတင်သတိပြုစရာကိုပြောထားပါတယ်မြန်မာနိုင်ငံတည်းမိုးတွင်ဝင်လာချိန်သွေးလွန်တုတ်ကွေးဖြစ်တာတချို့ဆရှိလာနေပြီးအသက်အန္တရာယ်ရှိတဲ့အဆင့်ပါဖြစ်လာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်ဒီအသက်အန္တရာယ်ရှိတဲ့အဆင့်ကနေကာကွယ်နိုင်ရေးဘာတွေကြိုသိကြိုပြင်ဆင်ထားသင့်ပါလဲဒီကြောင့်ကလေးတစ်ခုနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ကလေးအထူးကုနဲ့အငိမ့်စားပါမောက်ခဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာသီတဲ့ရောက်လာပြီဆိုတော့ဆရာကြီးဒီအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးတချို့တခြားပြန်ဖြစ်တာများလာတတ်တာမှာဒီဖြစ်တာကိုစောစောတိစောစောထိရောက်တဲ့ကုသမှုခံယူရင်တော့ဒီအသက်မဆုံးရှုံးအောင်လဲကာကွယ်နိုင်တာကအရေးကြီးတာမို့လို့ဆရာကြီးဒီရောဂါအတွက်ကြိုတင်ပြင်ဆင်ကြဖို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုသွေးလွန်တုတ်ကွေးကတော့ဒီຢာဒီမှာအနည်းနဲ့များဖြစ်တယ်ပေါ့နော်အနည်းနဲ့တစ်နည်းဖြစ်ပွားတော့မတူဘူးကျွန်တော်လည်းခုတော့တချို့ကလေးတွေစတွေ့နေပါပြီဖြစ်တဲ့ကလေးပေါ့အများကြီးတော့မဟုတ်သေးပါဘူးအဲ့ဒီကတချို့လဲသွေးလန်းတဲ့အဆင့်ကိုရောက်တယ်ပေါ့နော်ခုချိန်ကြီးတော့အောင်မြင်မြင်ကုသနိုင်ပါတယ်ဒါပေမဲ့ကုသမှုအောင်မြင်ဖို့ဆိုတာလဲသွေးလန်းတကွေးဖြစ်ကြောင်းစောစီးသိဖို့လိုတယ်ဆေးုံတင်းတဲ့လူတွေတင်သားဖို့လိုတယ်အချိန်နဲ့အမျှပေါ့နော်လိုအပ်တဲ့ကုသမှုတွေပြီးနိုင်ဖို့လိုပါ
ဟုတ်ကဲ့ဆရာအဲ့တော့စောစောသိဖို့အတွက်ဆရာကြီးအဓိကဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။ကျွန်တော်ကျမ်းမာရေးဖွဲ့ကသတ်မှတ်ထားတဲ့ချက်ရှိပါ။ probable dengue ပေါ့နော်။သွေးလွန်တုတ်ကွေးဖြစ်နိုင်သည်ကိုသတ်မှတ်ခြင်းပေါ့။အဲ့ဒီထက်မှဖျားတာပါပါတယ်။ဖျားပြီးတော့ဒီသွေးလွန်တုတ်ကွေးဖြစ်ပေါ်နိုင်သောနေရာတွင်နေခြင်းဆိုတာပါတယ်ပေါ့နော်။အဲ့တော့အဲ့ဒီချက်ကတော့ကျွန်တော်စီမှာထည့်ပြီးတော့စဉ်းစားစရာကိုမလိုဘူး။ဘာလို့ဆိုဗမာတပြည်လုံးကတော့သွေးလွန်တုတ်ကွေးဖြစ်နိုင်တဲ့နေရာလို့ဖြစ်နေပါတယ်။အဲ့တော့ဖျားတာနဲ့နောက်တစ်နှစ်ချက်ပေါ့နော်။ရှင်ဒါဒီသွေးလွန်တကွေဖြစ်နိုင်ခြေရှိသောယောဂါပေါ့နော် probable dengue သွေးလွန်တကွေဖြစ်နိုင်တယ်လို့သတ်မှတ်ပါတယ်အဲ့ အဲ့တော့ဒီပြင်ချက်နှစ်ချက်ဆိုတာဒီချက်အများကြီးရပါတော့ချက်ခုနှစ်ချက်တည်းကနေနှစ်ချက်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခုနှစ်ချက်ကိုစပြောပြပေးပါလားဆရာကြီ
းဩအရင်ပေါ့အဲ့ဒါလည်းကျွန်တော်တို့ကဖြားရင်တော်တော်များများတွေ့တာနံပါတ်နှစ်ကတော့အရေပြောင်းမှပိန့်ထွက်ခြင်းပေါ့နော်ဒီအနီဘိတ်လေးတွေထွက်တတ်တယ်အပိန့်ဘုံမို့လဲပက်တီချေးလို့ခေါ်တဲ့အနီစီထွက်တယ်ပေါ့လေဒါပေမဲ့ဟိုရိုးရိုးအပိန့်လည်းထွက်နိုင်တယ်ပေါ့နော်နံပါတ်3ကကိုယ်လက်ကိုက်ခဲ့ခြင်းနံပါတ်၄ကတော့ကျွန်တော်တို့ကသွေးပေါင်ချိန်တိုင်းကိရိယာနဲ့စမ်းသတ်တဲ့အခါမှာတဲ့နော် positive ဖြစ်တယ် positive ဖြစ်တယ်ဆိုတာဒီသွေးပေါင်ချိန်တိုင်းကိရိယာနဲ့အဲ့လိုသွေးနဲ့တကွေးတန်လျာဖြစ်တဲ့ကလေးတွေမှာဆိုစမ်းပါတယ်အဲ့တော့သူ့ရဲ့သွေးချိန်ကိုတိုင်းရောတိုင်းပြီးတော့သွေးချိန်အပေါ်သွေးနဲ့အောက်သွေးကြားမှာဒီလက်ကိုပတ်ထားတဲ့အိတ်ကိုပေါ့နော်ဆိုလိုတာ pressure ကိုတင်ထားလိုက်တယ်အပေါ်သွေးနဲ့အောက်သွေးကြားမှာအဲ့လိုတင်ထားခြင်းအပြင်အောက်ကလက်တွေကနည်းနည်းပြားလာပြီးတော့5မိနစ်ထားပြီးတော့မှပြန်လွှတ်လိုက်တဲ့အခါအဲ့ဒီ positive ဖြစ်တယ်ဆိုတာကဒီနီးစက်ကလေးတွေပေါ်တော့ဗောနော်ပေါ်တာလဲဟိုအပေါ်အများဆုံးနေရာမှာကျွန်တော်ကတလက်မှပတ်လဲ square လေးဆွဲပါတယ်အဲ့မှာဆယ်ဆက်တဲ့ပုံများရင်ကျွန်တော်တို့ positive ဖြစ်တယ်လို့သတ်မှတ်တယ်ဗောနော်တချို့ကလဲ10 20တဲ့ပုံများမှလို့သတ်မှတ်တယ်ဒါပေမဲ့ကျွန်တော်ကတော့နည်းနည်းလေးပို့ပြီးတော့ဟိုသတိထားမိအောင်ဆယ်ဆက်တဲ့ပုံရယ်ဆိုတော့ကျွန်တော်တို့ကဖြစ်နိုင်တယ်လို့သတ်မှတ်ထားလိုက်ပါ
ဟုတ်ကဲ့နောက်အချက်တွေရောဆရာကြီ
းနံပါတ်5ကတော့ဒီကျွန်တော်တို့သွေးလွန်တုတ်ကွေးလို့တန်လျာဖြစ်တဲ့ကလေးတွေမှာသွေးပေါက်ဆစ်ကြည့်လို့ရတယ်ပေါ့နော်ဒါတော့သွေးပေါက်ဆစ်လို့ရတဲ့နေရာမှာဆိုလို့ရှိရင်ပေါ့နော်အဲ့လိုဆစ်ကြည့်လိုက်ရင်သွေးပြူနေနေနံပါတ်6ကတော့ဘယ်လိုလဲဆိုအန်ဒီရဲ့လက္ခဏာတခုခုရှိချင်ပေါ့နော်အဲ့ဒါတော့ကျွန်တော်နောက်ပြောပါမယ်အန်ဒီရဲ့လက္ခဏာဆိုပါလေနံပါတ်9ကတော့ကောင်းသွေးရှာခြင်းကော်ဖီနှစ်ယောက်အန်ရင်းပေါ့နော်ဆိုတော့ခုနရေပြားမှုပဲနဲ့ဒီအတွန်းအတန်းနုတွေရှိတဲ့နေရာကောင်းသွေးရှာတဲ့အစာရင်နေရာနေတော့အစာရင်နေရာနေတော့သွေးယူရာအန်ထလိုက်coffee နှစ်ယောက်လေးဖြစ်တယ်အဲ့တော့ဒီအချက်တွေပေါ့နော်ဖြားတာတွေရတယ်ဆိုတော့အဲ့ဒီခုနှစ်ချက်တည်းရနှစ်ချက်ရှိလို့ရှိရင်ကျွန်တော်တို့က probability ကြီးပေါ့နော်ဆိုတော့သွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိလို့သတ်မှတ်ပါတယ်အဲ့တော့ဒီချက်တွေကိုပြန်ကြည့်ရင်ဖြားပြီးအာနာလည်းတော်တော်တွေ့များတယ်ကိုလက်ကြိုက်တာလည်းတော်တော်တွေ့များတယ်အပိန်ထွက်တာလည်းတော်တော်တွေ့များပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်မြင်စဉ်းစားပါတယ်အဲ့ဒီလက်မှာစမ်းသပ်လို့ positive မဖြစ်ပြန်ဘဲနဲ့လည်းသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုတာရီထားဖို့လိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီထွက်နိုင်ခြေရှိတယ်ဆိုတာနဲ့ဒီကြောကျင်တဲ့သူနဲ့စပြဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့အဲ့လိုထွက်နိုင်ခြေရှိလို့ရှင်တော့တကယ်ကြွန့်ကျင်တဲ့ဆရာဝန်နဲ့ပြဖို့ကောင်းပါတယ်ဟိုဆရာဝန်လည်းလက်လမ်းမိတဲ့နေရာပေါ့နော်ပြနိုင်ရင်လည်းကလေးတစ်ခုဆရာဝန်နဲ့ပြစင်တယ်ဒါမှမဟုတ်ကလေးတစ်ခုဆရာဝန်ရှိတယ်ရိုးရိုးဆရာဝန်ပေါ့ပြလို့ရပါတယ်အဲ့လိုထွက်နိုင်ခြေရှိတော့ကျွန်တော်တို့ကသွေးပိုင်ပေါက်ဆစ်လို့ရရင်စစ်မယ်ဘုံမို့လည်းအနည်းဆုံးတစ်နေ့ကိုတစ်ခါပြန်ကြည့်ဖို့လိုပါ
တယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီပြင်းထန်တဲ့လက္ခဏာပေါ့နော်အဲ့ဒီရရှိတဲ့လက္ခဏာရှိလာပြီဆိုတော့ဒါမဖြစ်မနေဆေးရုံသွားရတော့မှာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့လို probable တန်ကြီးပေါ့နော်ဖြစ်နိုင်ရရှိတဲ့သွေးလွန်တုတ်ကွေးဖြစ်တဲ့လူနာတွေမှာအနေလက္ခဏာရှိပြီဆိုတော့ဆေးရုံတင်ထားတင်ပါတယ်ဆေးရုံကလည်း24နာရီပေါ့နော်ဆရာဝန်ကမပြတ်ဆောင်ကြည့်နိုင်တဲ့ဆေးရုံမှာပို့ကောင်းပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီလက္ခဏာတွေပြောပြပေးပါလားဆရာဘာလို့လဲဆိုတော့ခုနကဖြစ်နိုင်ခြေထဲမှာလည်းသူကတစ်ချက်ပါနေတော့လေ
ဟုတ်ပါတယ်အဲ့တော့အန်ဒီလက္ခဏာတွေကခုနကဖြစ်နိုင်ရည်ရှိတဲ့သွေးလွန်တုတ်ကွေးယောဂါဆိုခုနကအချက်လက်တွေရှိတယ်ပေါ့ဗျာဒါပေမဲ့ဒီအချက်လက်တွေတဲ့ကိုပို့ပြီးခြုံငုံပြီးပြောလို့ရှိရင်လည်းလည်းပြောမယ်ဆိုတော့အဖျားကြီးပြီးတော့ဒီသွေးလွန်တုတ်ကွေးဖြစ်နိုင်တဲ့နေရာဒီမှာအဖျားကြီးပြီးတော့မလန်းဆန်းရင်မင်းရင်အစားအသောက်ပြည့်ရင်ဒါဖြစ်နိုင်တယ်လို့ယူဆတာအကောင်းဆုံးပါပဲနော်အဲ့တော့ဒါကတော့အလွယ်ပတ်တဲ့နည်းပေါ့အဲ့တော့သွေးလွန်တုတ်ကွေးခုနဖြစ်နိုင်ခြေရှိတဲ့လူနာမှာနော်အနေလက္ခဏာရှိရင်တော့ဆေးရုံတင်ရတော့မယ်အဲ့ဒါရဲ့ဘာလဲဆိုနံပါတ်၁ကဘိုင်းနာခြင်းသို့မဟုတ်ဖိကြည့်တော့ဆရာဝန်အမ်းကြည့်လို့ရှိရင် tenderness လို့ခေါ်တော့ပေါ့နော်ဖိလိုက်ရင်နာတယ်နောက်နံပါတ်၂ကဇက်တိုက်အံတယ်ပေါ့နော်ခုနအညင်ကတော့ဖြစ်နိုင်ခြေမှာသွားပါသွားတယ်ဒါပေမဲ့ဇက်တိုက်အံရင်တော့ဒါအနေလက္ခဏာဖြစ်နေပြီနံပါတ်၃ကတော့ဒါကတော့ဆရာဝန်အမ်းကြည့်မှသို့မဟုတ်အတော်ဆောင်တို့ဓမ္မတို့ရိုက်ကြည့်မှသိမြတာပေါ့နော်အစုတ်တို့နှလုံးတို့ဝမ်းပိုက်တို့ပဝင်းနေမှာအရေးစုခြင်းပေါ့နံပါတ်၄ကတော့ပင်းခြင်းတို့မဟုတ်ရောင်ရမ်းဖြစ်ခြင်းအဲ့ဒါလည်းသွေးလနဲ့လက္ခဏာဖြစ်ခြင်းဖြစ်ပါတယ်နံပါတ်၅ကတော့ဆရာဝန်စမ်းကြည့်မှသိမြတာပေါ့နော်အသေး2စင်တီမီတာတဲ့ပိုကြီးတယ်ပေါ့နော်နံပါတ်6ကတော့ဒီကျွန်တော်တို့သွေးပြူဘူးဘလတ်ကောင်လို့ခေါ်တယ် blood for CP လို့လည်းခေါ်ပါတယ်အဲ့သွေးပြူတို့သွေးနေယူတို့နေ့တိုင်းပြန်တိုင်းကြည့်လိုက်ရင်သွေးပြူကတဖြည်းဖြည်းကျလာတယ်သွေးပြင်းနှုံးလို့ခေါ်တဲ့ PCB ပေါ့နော် hematocrit လို့လည်းခေါ်တယ် HCT လို့လည်းခေါ်တယ်အဲ့ဒါတဖြည်းဖြည်းတက်လာတယ်နော်ဒါဆိုရင်အန်ဒီလက္ခဏာတွေပါအဲ့ဒီအန်ဒီလက္ခဏာရှိရင်တော့ဆေးရုံကိုတင်ထားရမယ်အန်ဒီလက္ခဏာနဲ့ခုန အပေါ်ကအချက်တစ်ချက်ရှိရင်လည်းပြရင်ဒါကျွန်တော်တို့ဘယ်လိုသတ်မှတ်ပါ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။သွေးလွန်တက်ခွေးကြောင့်အသက်အန္တရာယ်ကနေကာကွယ်နိုင်ရေးကြိုးသိထားတင်တာကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်ပတ်စဉ်ဖြစ်တဲ့တိုင်းရင်ဒေသကသတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့ရခိုင်ဘက်တန်တွဲကစစ်ကောင်စီတိုင်းရင်တွေကိုအေးအေးရခိုင်တပ်ကထိုးစစ်ဆင်နေတာနောက်ရှမ်းမြောက်မှာလည်းရှမ်းမြောက်နယ်မန္တလေးအစပ်မှာလည်းနောင်ချိုကြောင်မဲတီဘောနယ်မိုးကုတ်မုံမွေမြို့တွေမှာတိုက်ပွဲတွေ TNLA တန်းတန်းနဲ့ပြင်းထန်နေတာနောက်အိန္ဒိယဘက်မြန်မာနိုင်ငံသားအချင်းသားတွေအစာငတ်ခံဆက်ဆန္ဒပြနေတာအပဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့ FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမဟာအမိပါနေဆက်ဒေသတန်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီရဲ့တရင်နှင်းရင်ကိုအေအေကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူကြောက်မဲတီဘောနဲ့မန္တလေးတိုင်းဒေသကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲတွေဖြစ်ပွားနေပြီးအရသာထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်။သတင်းလွှာတွေထဲမှာတော့အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်ဒေသကမြန်မာနိုင်ငံသားတွေအစာငတ်ခံဆန္ဒပြမှုလုပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောပါနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နေရင်ကိုအရခတ်တတ်တော် AA ကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဘက်ကြားတိုက်ပွဲဆက်လက်ပြင်းထန်နေပါတယ်ဇွန်လ26ရက်နေ့မှာခလာရငငါတိုက်ရင်ကို AA ကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလည်းကြီးရည်လီပူပေါင်းကအပြင်းထန်ခုခံနေလို့ငပလီကမ်းခြေတလျှောက်တိုက်ပွဲတွေပြင်းထန်နေတယ်လို့ရက်ခန့်တယောက်ကပြောပါတယ်ငပလီမြို့ရှိစစ်ကောင်စီတပ်ဆွဲထားတဲ့တန်တွဲလီစိတ်ခမရ966တိုက်ရင်တို့ကိုအေအေကတိမ့်ပိုက်နိုင်ပြီလို့သတင်းတွေလည်းထွက်ပေါ်နေပါတယ်။တန်တွဲမြို့နယ်တက်မှာတော့စစ်ကောင်စီရဲ့ခမရ966ခလာရ99နဲ့မောင်ရွှေလေးရီတပ်တို့အခြေစိုက်ထားတာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းနောင်ချိုကြောက်မဲတီပေါ်နယ်မန္တလေးတိုင်းထက်ကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တိုက်ပွဲတွေဖြစ်ပွားနေပြီးရက်သားတေဆုံမှုတွေလည်းရှိလာပါတယ်။ဇွန်လ25ရက်နေ့ကနေ26ရက်နေ့အထိစစ်ကောင်စီတပ်နဲ့တအန်းတီအန်နယ်လေပူပေါင်းတပ်တို့ကြားပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။နောင်ချိုမြို့မှာချိုခမ်းဖုံးကြီးကျောင်းပေါ်လက်နက်ကြီးကျလို့တန်ဃာတော်တပါးထိမှန်တန်ရာရခဲ့ပါတယ်။နရက်ဆက်တိုက်ကြောက်မဲမြို့ရဲမှာလည်းလက်နက်ကြီးတွေကျရောက်ပေါက်ကွဲခဲ့လို့ရွာသား6ယောက်တေဆုံ10ယောက်ကျော်တန်ရာရရှိခဲ့ပါတယ်။ဒီပေါ်မြို့ဖက်မှာတော့ဒီပေါ်နဲ့9မိုင်လမ်းခွဲကြားမှာရှိတဲ့ဆွတ်လန်းတရာလက်နက်ကြီးထိမှန်ပြီးကျူးပြတ်သွားပါတယ်။ဟိုင်ကင်သဘောတူညီမှုကိုစစ်တပ်ဘက်ကဖောက်ဖျက်ခဲ့လို့အခုလိုတိုက်ပွဲတွေပြန်ဖြစ်လာတာလို့ TNL ဘက်ကပြောဆိုထားပါတယ်။
ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မူဆိုင်းတောင်မှာဗုဒ္ဓဟူးနေ့မနက်ကလက်နက်ကြီးကြီးကြရောက်ပောက်ကွဲပြီးအရသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတရားပွဲချင်းပြီးသေဆုံးသွားပါတယ်။စစ်တပ်ကုန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးကစိတ်မူရွာထဲမှာရှိတဲ့နေအိမ်နဲ့အိမ်နားကလက်ဖက်ရည်ဆိုင်ရွှေပရင်ဆိုင်တွေနားမှာကြရောက်ပောက်ကွဲခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။ရွှေပရင်တဲမှာရှိနေတဲ့အရသားတွေကြီးထိမှန်ခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့ဆိုပါတယ်။
ချင်းပြည်မြောက်ပိုင်းတိတိန်မြို့နယ်ကလေးတိတိန်ကာလမပေါ်ကတိုင်ငင်းရွာကိုရွာလုံးကျွတ်နေပါစစ်ကောင်စီတပ်ကမီးရှို့ခဲ့ပြီးချင်းကကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ကတိုင်ငင်းတပ်စခန်းကိုပြန်လည်ထိန်းချုပ်နိုင်ဖို့ကလေးမြို့နယ်တိတိန်မြို့ကနေစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးနောက်ဇွန်လ20ရက်နေ့ညနေပိုင်းကစလို့ချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အဲဒီနောက်တိုင်ငင်းရွာကလူနေအိမ်တွေကိုမီးရှို့ခဲ့တာလို့ CDF CDM စီရင်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်ငင်းရွာဟာစကိုင်းတိုင်းကလေးမြို့ကနေချင်းပြည်မြောက်ပိုင်းနဲ့အိန္ဒိယမြန်မာနယ်စပ်ကိုဆက်သွယ်တဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့စည်ရီစီးပွားရေးအရာရေးပါတဲ့နေရာပဲဖြစ်ပါတယ်
တနင်္လာရီတိုင်းတဝဲခရိုင်မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေထဲကနေထွက်ပြေးနေရတဲ့မွန်စစ်ပေးဆောင်တွေဟာတောတောင်တွေထမ်းမှာတပတ်ကျော်ကြာရှိလာပြီးဖြစ်ပြီးစားနပ်ရိက္ခာတွေပြက်ခါနေပြီလို့ပြောပါရယ်တနင်္လာရီတိုင်းဒေသကြီးကလိန်အောင်မြို့နယ်ထဲကမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေတဲကိုစစ်ကောင်စီစစ်ကြောင်းတွေအင်အားအလုံးရင်းနဲ့ဝေရောက်လာလို့မြောက်ချောနယ်မရော့ချိုင်းရွာအပါအဝင်ရွာပေါင်း9ရွာကပြည်သူတွေထိုင်းနယ်စပ်ဘက်ကိုတောလမ်းကနေခက်ခက်ခဲခဲထွက်ပြေးလာကြပါတယ်သူတို့တွေဟာတောတောင်ထဲမှာဖြစ်တယ်လို့နေနေကြရပြီးကယ်ဆယ်ရေးအဖွဲ့တွေနဲ့လည်းအဆက်အသွယ်မရကြသေးဘူးလို့ထိုင်းနယ်ဆက်ကိုရောက်ရှိလာတဲ့စစ်ပေးဆောင်မိသားစုဝင်တချို့ကပြောပါတယ
်ဂရနီပြည်ဒီမော့ဆူအနောက်ချမ်းကရောင်ချီဦးစစ်ဆောင်စခန်းမှာစားနပ်ရိက္ခာမရတာ6လရှိပြီလို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်အရင်နှစ်ကအလှူရှင်တွေအဖွဲ့အစည်းတွေကလာရောက်ကူညီတာတွေရှိပြီးမဲ့လေ2024ခုနှစ်နှစ်စပိုင်းကစပြီးဒီနေ့ချိန်ထိအကူအညီတွေမရောက်လာတော့ဘူးလို့ဆိုပါတယ်ရောင်ချီဦးစစ်ဆောင်စခန်းမှာအိမ်ထောင်စု69စုလူဦးရေစုစုပေါင်း285ယောက်ရှိပါတယ်လက်ရှိမှာအကူအညီပေးရအဖွဲ့တွေကပူကျက်တဲတဲ့နေရာတွေကိုဦးစားပေးရတဲ့အခြေအနေမျိုးဖြစ်နေတာကြောင့်ဒီမော့ဆူအနောက်ချမ်းကစစ်ဆောင်ရီစီကိုအကူအငြိရောက်ရှိမှုရော့နေသွားတယ်လို့ဆိုပါတယ
်အခုတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါအိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာမြို့အချင်းထောင်ထဲဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားတွေဟာအစာငတ်ခံဆန္ဒပြမှုဟောဆောင်နေတာဆယ်ရက်ကျော်ရှိလာပြီဖြစ်ပြီးကျန်းမာရေးထိခိုက်မှုတွေကြောင့်ဆေးရုံတင်ထားတဲ့သူတွေလည်းရှိလာနေပါတယ်အဲ့ဒီဘက်ကအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
မနီပူပြည်နယ်အစိုးရကမြန်မာအကျဉ်းသားတွေကိုနေရပြန်ပို့မှုတွေလှုပ်လာတာကြောင့်စစ်ကောင်စီလက်ထက်ပြန်မအပ်ဖို့နဲ့အ мян ဆုံးလွှတ်ပေးဖို့ဇွန်လ16ရက်နေ့ကစလို့လူငယ်28ယောက်ကထောင်တွင်းအစာငတ်ခံဆန္ဒပြမှုစတင်လုပ်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်ထောင်အနာပိုင်တွေကအတံပုံရဘာကြည်စံတွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ထောင်တွင်းကမြန်မာနိုင်ငံသား96ယောက်စလုံးကစာငတ်ခံဆန္ဒပြမှုမှာပါဝင်လာခဲ့ကြပါတယ်။အခုဆိုရင်10ရက်ကျော်ရှိလာပြီဖြစ်ပြီးဂျမားရဲ့ချင်းနေစိုးရင်ရတဲ့သူတွေရှိလာတယ်လို့ India from Myanmar တီထောင်သူ slide တို့ခါကပြောပါတယ
်ထောင်ကနေကျွေးတဲ့ထမင်းဟင်းတွေကိုလုံးဝမစားတော့ဘဲနဲ့အနောက်ပြမစီဝကူတန်ဟုတ်ကိုလက်မခံဘဲနဲ့စာနာစပြခဲ့ကြတာပေါ့နော်ဒီအချိန်မှာကတော့ဒီရှက်ကားလေးကြာလာပြီဆိုတော့တော်တော်လေးနားလည်မထူနိုင်တဲ့သူတွေလည်းရှိတယ်၃ယောက်ဆိုဈေးရုံတက်ဖို့အမရှိတော့လိုတဲ့ချိန်တွေရှိတယ်နှိမ့်နိုင်တာလည်းမရှိသေးဘူးနောက်ပြမဒီထောင်ထဲမှာစာနာပြနေတဲ့သူတွေကလည်းအတန်တိတ်စာနာပြရကနေကျိုးကျော်တာလေးတွေထဲတာပေါ့
စာငတ်ခံစာနာပြသူ99ယောက်ထဲ33ယောက်ကတော့ဇွန်လ20ရက်နေ့မှာရက်နာခဲ့ကြပြီးကျန်66ယောက်ကတော့ဒီနေ့ချိန်ထိဆက်စာနာပြနေကြတယ်လို့ဆိုပါတယ်အဲ့ဒီထဲကအသက်50ကျော်အရွယ်အမျိုးသား2ယောက်ဂျမိုင်းချူတက်လာလို့ဇွန်လ22ရက်နေ့ကထောင်စည်းရုံမှာစီးကူတမှုခံယူခဲ့ရပါတယ်အစံကခံစားနာပြမှုကြောင့်ဂျမိုင်းထိခိုက်မှုရှိလာပြီးမဲ့ထောင်အာဏာပိုင်တွေကတစုံတရာတုံ့ပြန်တာမျိုးမရှိဘူးလို့စလိုက်တို့ခါကပြောပါတယ်
ဆန္ဒခံဆန္ဒပြတာနဲ့ဒုတိယရေမြောက်မှာအတန်ပုံးနဲ့ရောဘတ်ကြီးဆန်တွေတုံးတိုးမဖြိုခွင်းခံတာရှိတယ်အခုနောက်ပိုင်းဆိုရင်တော့ဖြိုခွင်းတာတွေပါတယ်တော့မရှိဘူးတို့တော့ရှိလူရှူတဲ့အနေထားနဲ့ပဲထောင်တော်ဝင်ရှိတဲ့သူတွေကလည်းသူတို့ကိုဂျမိုင်းရဲ့ချင်းနဲ့ကိုလေးလာမမေးဘူးဒီတိုင်းပြထားတဲ့အနေထား
လက်ရှိအင်ဖာမြို့အချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသား159ယောက်ကြာရှိနေသေးပြီး69ယောက်ကအမျိုးသားတွေဖြစ်ကြပါတယ်အယောက်60ကတော့အမျိုးသမီးနဲ့ကလေးငယ်တွေလို့ဆိုပါတယ်ပြီးခဲ့တဲ့မေလနဲ့ဇွန်လ3ပိုင်းကတော့အင်ဖာမြို့အချင်းထောင်ထဲကမြန်မာနိုင်ငံသား89ယောက်ကိုမနီပူရအစိုးရကတမူမူရီနယ်စပ်ကတဆင့်နေရပြန်ပို့ခဲ့ပါတယ် India Forum မြန်မာအပါအဝင်မြန်မာအရက်ဖက်ဖွဲ့စည်းတွေကလည်းအင်ဖာထောင်ထဲကမတရားဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့အိန္ဒိယအစိုးရကိုမကြသေးခင်ကတောင်းဆိုထားကြပါရခင်ဗျာ
စစ်ကောင်စီကတနင်္သာရီတိုင်းရေဖြူမြို့နယ်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့လမ်းမကြီးတစ်လျှောက်အင်အားအလုံးအရင်းနဲ့ဝင်လာလို့မွန်တော်လိုင်းရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
မွန်ပြည်တော်လိုင်းရေးတပ်ဖွဲ့ MSRF နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရေပြည်မြွနယ်နဲ့မွန်ပြည်နယ်ကိုအဓိကဆက်တွယ်ထားတဲ့အမှတ်ရှိကာလာမဂျီနာတဝိုက်ကရွာတွေတဲကိုစစ်တပ်ကဝင်ရောက်လာလို့ပြီးခဲ့တဲ့သတင်းဘက်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေအင်အားလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ MSRF ပြောခွင့်ရနိုင်နကားကခုလိုပြပါတယ်
ဒီရန်သူဘက်ကစစ်ကြောင်းတွေအားလုံးပေါင်းဆိုလို့ရှိရင်တော့300ကျော်400လောက်ရှိတယ်ကျွန်တော်တို့ရဲ့လှုပ်ရှားတဲ့ဒေသတလျှောက်မှာသူတို့ပိုက်စိတ်တိုက်ရှင်းလင်းလာနေရှိတယ်ပေါ့နော်ရာဘူးရွာတွေကိုဝင်နေ န်သူဘက်ကစစ်ကြောင်းတစ်ကြောင်းကကျွန်တော်တို့နဲ့ရင်ဆိုင်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တဲ့နေရာကိုမဟုတ်ဘဲနဲ့ဒီအနားမှာရှိတဲ့ဒီမြောင်ချောရွာကိုဒီစစ်ကောင်စီတလေတပ်တွေကပုံးနဲ့လေးချိန်တိုင်တိုင်လာကျဲတယ်အိမ်ချုပ်ပျက်စီးမိလောင်တာတွေရှိတယ်
ဂျွန်လ16ရက်နေ့က MSRF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိမှာတော့ကလိန်အောင်မြို့မြောက်ဘက်ကနေမွန်ပြည်နယ်အစမလွဲတောင်ထိနဲ့ကာလာရှိဘက်ချမ်းကမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေကင်းချောင်းဒေသအထိစစ်ကောင်စီရဲ့တိုင်ရင်သုံးရင်ကနယ်မြေစိုးမိုးမှုယူထားတယ်လို့စစ်ရေးကိစ္စရပ်ကိုစောင့်ကြည့်နေသူဦးဝင်းလှိုင်ကပြောပါတယ်။
နောက်သူရဲ့အဓိကတာကရေးတဲ့ဝဲကလျောင်မြို့မြောက်ဘက်ခြမ်းနေပြည်သူမှုရေးတဲ့ဒီစစ်စေးတာကနေပြည်ရှင်းလေးတာကလည်းအဲ့ဒါသူတို့အဓိကယူမယ်လို့ကျွန်တော်တို့တွက်လို့ရတယ်။မောင်ကြီးဝတီရေးသားတွေကအဲ့ဒီကလျောင်မြို့နဲ့တောင်ပေါင်းမြို့ပေါင်းဝန်းကျင်တဲ့ဟိုပြည်လည်းကမ်းခြေထီးနေပြည်သူမှုတိုင်းတောင်ဝတီကိုသူကယူလာတယ
်။အခုလိုစစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့စစ်ကြောင်းထိုးလာရတာဟာနေပြည်ပြန်လည်ထိန်းချုပ်နိုင်ရေးအပြင်တဝယ်ရည်နဲ့စိတ်ကံစီမံကိန်းကိုရုရှားနိုင်ငံကကိုယ်စလဲတွေလာရောက်ဖို့ရှိနေတယ်ဖြစ်တယ်လို့နိုင်နဂါကပြောပါတယ်
။ရေးတွေလမ်းမကြီးကိုပြန်လဲထိန်းချုပ်ဖို့လို့ကျွန်တော်တို့ထင်တာပေါ့နော်။နောက်မှကျွန်တော်တို့သိတာကတဝယ်ရည်နဲ့စိတ်ကံကိုရုရှားဘက်ကကိုယ်စလဲတွေလာရောက်ဖို့စီစဉ်ရှိတယ်။ဒီအတွက်ကြောင့်သူတို့ကနေမီရှင်းလေးရေးကိုအကြီးအကျယ်လုပ်နေတာလို့ပြောရတယ်။အပြည်သူတွေကတော့အကုန်လုံးဟိုအိုအိမ်ဆုတ်ခွာပြီးတော့ပြေးကြတယ်
NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေထဲမှာစစ်တပ်ဘက်ကကျူးကျော်ဝင်ရောက်လာလို့အခုလိုတိုက်ပွဲတွေဖြစ်ပွားခဲ့ရတာလို့ဆိုကြပါဗျ။တိုက်ပွဲတဲ့အိမ်တွေမီးလောင်ရွာသားတွေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးကာယိုရန်ဒေတာစစ်ဌာနချုပ်တိုင်းမှုစီကိုမွန်ပြည်တပ်ပါတီဗဟိုကကောက်ွက်စာတစောင်ရေးသားပေးပို့ထားတယ်လို့ဆိုပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်တန်တွဲအခြေဆိုင်စစ်ကောင်စီတိုက်ရင်နှရင်ကိုအေးအေးကတပြိုင်နက်တည်းတိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုကြောက်မဲတီဘောနဲ့မန္တလေးတိုင်းထဲကမိုးကုတ်မိုးမိတ်မြို့တွေမှာတပြိုင်နက်တည်းတိုက်ပွဲဖြစ်ပွားနေပြီးအယက်သားတိုက်ဆုံမှုတွေရှိနေပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နယ်ဇက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ညပလီတန်တွဲပဲစစ်ကောင်စီတိုင်းရင်တွေအေးထိုးစစ်ဆင်နေတာအပါအဝင်တိုင်းရင်သတင်းလွှာပါ။အခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာကျင်းပမဲ့ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရီပပ်ဘလစ်ကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရမ့်တို့ဒီကနေ့မှာပထမဆုံးအကြိမ်စကားဆစ်ထိုးကြမှာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တမြို့မှာပြုလုပ်မဲ့စကားဆစ်ထိုးပွဲကို CNN သတင်းဌာနကစီစဉ်တာဖြစ်ပြီးတော့မှဒီ CNN ရဲ့ဝါရင်သတင်းနောက်တွေဖြစ်ကြတဲ့ Jake Dapper နဲ့ Dana Best တို့က Moderator တွေအဖြစ်မိကွန်းတွေဦးဆောင်ပေးကြားဝင်ဆွေးနွေးသွားကြမှာပါ။သမ္မတဘိုင်ဒန်ဘက်ကတရေသားဖြတ်ချခွင့်တိုင်းပြည်ရဲ့ဒီမိုကရေစီအခြေအနေနဲ့စီးပွားရေးအခြေအနေတွေကိုအဓိကထားဆွေးနွေးခြင်းတဲ့အကြောင်းသူ့ရဲ့မဲဆွယ်စီယုံရေးမှုတွေပြောတာကိုအမေရိကန်သတင်းတွေမှာကိုးကားဖော်ပြပါတယ်။သမ္မတဟောင်းထရမ့်ဘက်ကတော့ငွေကြေးဖောင်းပွားမှုအများပြည်သူလုံခြုံရေးနယ်စပ်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုဆွေးနွေးညှင်းခုံခြင်းတဲ့အကြောင်းသူ့ရဲ့မဲဆွယ်စီယုံရေးမှုတွေကပြောထားကြပါတယ်။ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘစ်ရှော့နဲ့အာဆီယံတွေ့ရမှုချုပ်ဒေါက်တာကောက်ခင်ဟွန်တို့တွေ့ဆုံပြီးတော့မြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာရှိတဲ့အာဆီယံတွေ့ရမှုချုပ်ရုံးမှာဒီနေ့ဇွန်လ29ရက်နေ့မှာတွေ့ဆုံခဲ့ကြတာပါ။မြန်မာအရေးအတွက်ဒေတာရင်းအထောက်ဆောင်ရွက်မှုတွေအပေါ်အမြင့်ဖလဲဆွေးနွေးခဲ့ကြပြီးတော့အထူးသဖြင့်အာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်နိုင်အောင်လို့အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့ပံ့ပိုးမှုတွေအကြောင်းအဓိကထားဆွေးနွေးကြတယ်လို့အာဆီယံကသတင်းထုတ်ပြန်ပါတယ်။ဒါရီမကမြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုပို့ဆောင်ပေးနိုင်အောင်လဲအာဆီယံကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထဲမှာဖော်ပြထားပါတယ်။စစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူသွားတဲ့ဆရာတော်ကြီးဘတ်တန်တာမူနိန်တာဘီဝင်တားရဲ့ဇာပနာအခမ်းအနားကိုဒီကနေ့ပဲခိုးမြို့မှာကျင်းပခဲ့တာမှာအနေနဲ့ရရကဆရာတော်တန်ဃာတော်တွေကြွားရောက်လာပြီးတော့တရားဓမ္မတွေဟောကြားခဲ့တယ်လို့လူပေါင်းရာနဲ့ချီဆရာတော်ကြီးကိုနောက်ဆုံးကာရဝပြုခဲ့ကြပါတယ်။ဝင်းနေမိတာယုံចောင်းတိုက်ကနေဆရာတော်ကြီးရဲ့ရုပ်ကလပ်ကိုကရဝိတ်ဖောင်တော်နဲ့လောင်တိုက်တော်ကိုတည်ယူသွားချိန်မှာလဲတက္ကသိုလ်မှရိအပါအဝင်ဒေသခံတွေလိုက်ပန်ပြီးတော့ပို့ဆောင်ခဲ့ကြတယ်လို့လမ်းဘေးတစ်ဖက်တစ်ချက်ကနေလဲဖူးမြော်ကာရဝပြုသူတွေအများအပြားရှိခဲ့ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မရေအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့ဒီညချက်သားရင်းအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်တံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Basso ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမက်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။This program.